ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်အနီးနောက်ဆိုင်ရံမှာစစ်ကောင်စီနဲ့ KIA ကြားစည်းရေးတင်းမာနေချိန်ဗမော်ဘက်ကတက်လာတဲ့စစ်ကောင်စီရင်တန်းကိုမုံမောက်မြို့နယ်အတွင်းမှာတိုက်ခိုက်ခံရသလိုရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကလားတန်ကြာတိုက်ပွဲတွေငြိမ်သက်နေတဲ့စစ်ကောင်စီနဲ့ TNL တအောင်းပလောင်တပ်အကြမ်းမှာလည်းရှမ်းပြည်မြောက်ပိုင်းမှာနေရက်ဆက်တိုက်ပွဲဖြစ်ပွားခဲ့တာပါ။စစ်ရေးလှုပ်ရှားမှုတွေပြန်လည်မြင့်တက်လာတဲ့ကချင်နယ်ရှမ်းမြောက်ဒေသကအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုညင်းညာကပြောပြပေးမှာပါခင်ဗျာ။
ဇူလိုင်လ3ရက်နေ့ကစပြီးဝိုင်းမော်မြို့ KIA ဌာနချုပ်လိုင်ဇာအနီးမှာရှိတဲ့နန့်ဆန်ရံမှာတိုက်ပွဲတွေဖြစ်ပွားခဲ့သလိုဒေသတဝိုက်စီးရီးတင်းမာမှုတွေပြန်လည်မြင့်တက်လာနေပါတယ်။မနေ့ကဇူလိုင်လ17ရက်နေ့မှာတော့မြကြီးနားဗမော်ကားလန်တိုင်းဗမော်ကနေနန့်ဆန်ရံကိုတက်လာတဲ့စစ်ကောင်စီရင်တန်းကိုမုံမောက်မြို့နယ်နွမ်းလန်းရွာအနီးမှာ KIA ကကြားဖြတ်တိုက်ခိုက်ခဲ့ကြောင်းမုံမောက်ဒေသခံသူက VOA ကိုပြောပါတယ်။ည
ောဒီကရင်တန်းနဲ့တက်လာတာပေါ့။ตําลานเทมาเออมันค่อยรู้ก็ได้ไอ้ดาจอมตัวว่าโอ้มันไม่เนี่ยมันเปลี่ยนไปแล้วชี้ไข่ดาแล้วมาดูแล้วไม่จำไม่รู้พี่ตาก็เนี่ยไป10นายควายเอ๊ะไอ้เราก็มาสบาซะได้หาไม่ได้ก็โลทไปอย่างเดีย
วไว้หมอမျိုးเนี่ยก็ดีตากันตูก็တော့นั่นสั่นยันเจียวอันนี้มาดีนี่9ดีละ9ရက်นี่ก็เลยไตปวยဖြစ်ปွားแก่ดูชี้ရက်นี่ญาใบมาเลยบันดองยันยัวบักกูရဟရင်နဲ့ဘုံကျဲတိုက်ခိုက်တာတွေရှိတယ်လို့ပြောပါတယ်။လက်ရှိမှာနန်းဆန်ရံနဲ့လိုင်ဇာဒေတာတဝိုက်မှာအခြေအနေတွေရှုပ်ထွေးနေတယ်လို့လည်းသူကပြောပါတယ်
။ဖြစ်ချောင်းထိုးတာဘမောဘက်ကရောဒီဘက်ကရောဟိုရေချောင်းအနောက်ဘက်ကရောအဖက်ဖက်ကနေဖြစ်ချောင်းဖြည့်တယ်လို့ကြားတယ
်။ KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကတော့မြေပြင်မှာရင်ဆိုင်တိုက်ပွဲတွေမရှိပေမဲ့လက်နဲ့ကြီးနဲ့ပြစ်ခတ်တာတွေတော့ရှိကြောင်းအခုလို့ပြောပါတယ
်။မေးပြီးတိုက်ပွဲကြီးကတော့မရှိဘူးခင်ဗျာ။ဟိုတုံးရက်နဲ့ကဖြစ်တဲ့မေးပြီးတိုက်ပွဲပဲရှိပါတယ်။တခြားခုနှစ်မှာကတော့ဒီလက်နဲ့ကြီးနဲ့လမ်းကြည့်တာပဲရှိပါတယ်
။စစ်ကောင်စီဘက်ကပြစ်တဲ့လက်နဲ့ကြီးတွေဟာလိုင်ဇာမျိုးအနီးပတ်ဝန်းကျင်မှာကြားရောက်တာတွေရှိပေမဲ့လည်းအထူးကိသတင်းတော့မရရှိကြောင်းပြောပါတယ်။ဝိုင်းမော်မျိုးနဲ့ကံပိုက်တီကားလန်းကစတုံးမျိုးအနီးမှာလည်းစီးရီးတင်းမာမှုတွေရှိနေတယ်လို့ဒီလရှိရနေ့ကဖားကန့်မြို့နယ်လီလိုလမ်းမကြီးပေါ်ကရှက်ဒူးစုရွာမှာလည်းတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒီတိုက်ပွဲဟာရှက်ဒူးစုအခြေစိုက်ပြည်သူစစ်တပ်စခန်းတွေကို KIA ကဝင်ရောက်တိုက်ခိုက်တာဖြစ်ပြီးနှစ်ဖက်အကြဆုံးတွေရှိခဲ့တယ်လို့ဒေသခံတဦးသိဆုံးပြီးအနည်းဆုံး3ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒေသခံတော်တော်များများလည်းနေရွှန့်ခွာတင်းချောင်းနေကြရတယ်လို့ရှက်ဒူးစုဒေသခံတွေကပြောပါတယ်။စစ်ကောင်စီနဲ့ KIA ကြားကချင်ပြည်နယ်အတွင်းတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်ပွားနေသလိုရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာလည်းဒီလအတွင်းတိုက်ပွဲ၃ကြိမ်တက်မနေဖြစ်ပွားခဲ့ပါတယ်။မနေ့ကလည်းကုတ်ခိုင်နယ်နန်းဖက်ကအကြားတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ရှမ်းမြောက်ဒေသခံလူကပြောပါတယ
်။ဖြစ်ပွားစွာတားဆီးနေတဲ့အချိန်လမ်းမှာတော့ဗတ်ဘူခဏတားထားတာကျင့်ခဲ့တယ်။အဲ့တော့တံကြောကြတယ်ဆိုစစ်ဘက်နဲ့တခြားဗတ်ဖွဲ့တွေကမတော့မတူဘူး။ကိုခိုင်နဲ့နံပါတ်ပါကြားမှာပ
ဲဒေတာရင်းသတင်းမီဒီယာတချို့ကတော့စစ်ကောင်စီရင်တန်းကို KIA ကကြားဖြတ်တိုက်ခိုက်တာဖြစ်ကြောင်းနဲ့ဒီလ10ရက်နဲ့9ရက်နေ့တွေကလည်းကိုခိုင်မျိုးနဲ့အတွင်းစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ကြောင်းသတင်းဖော်ပြပါတယ်အလားတူရှမ်းမြောက်ဒေတာမှာစစ်ကောင်စီတပ်နဲ့ TNL ခေါ်တအောင်းပလောင်တပ်တွေကြားဒီရက်ပိုင်းအတွင်းတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့တန်းသတင်းသမားတို့က VOA ကိုခုလိုပြောပါတယ
်။အခုတည်တာတော့ဂျာမန်ဘက်မှာတနီယာဖြစ်တယ်ပေါ့လေ။နောက်တနီယာကတော့ဒီစက်ပြားငါးမိုင်ကုမေးဆိုမှာတနီယာဖြစ်တာပေါ့လေ။ဒီပွဲကဒီကျေပုံစံမျိုးဟိုဖြစ်တာတော့ပုံစံမျိုးတော့မဟုတ်ဘူးနော်။ဒီဂျာမန်ဘက်မှာတော့ဒီကောင်စီကနေပြီးတော့ဒီမိုင်းတော့ဘက်ကနေပြီးတော့ဒီ2စ်တက်လာတာပေါ့လေ။တက်လာပြီးတော့ TNA နဲ့ဖိတက်ကူပြီးတော့ပွဲဖြစ်နေနေတာလို့ပြောလို့ရတယ်။ဒီမြစ်ဆက်ပတ်ပိုင်းမှာတော့ဒီ TNA ရှိတဲ့ဒီနံပေါင်းဆိုတဲ့ရာထဲကိုဒီစစ်ကောင်စီကနေပြီးတော့ဒီကားနဲ့ဝင်လာပြီးတော့ကျန်တဲ့အလင်းလိုက်ပြဝင်ပြသွားပါတော့ဝင်ပြသွားပြီးတော့အမတီအနေကပြန်လည်ပြဖို့ပြီးပြသွားတဲ့ပုံစံမျိုးပေါ့နော်
။ကြောင်မဲမျိုးနဲ့မိုင်းငေါ်တိုက်ပွဲအတွင်းမှာလည်းအရသာလင်းမယားနှစ်ဦးမိုင်းနေမီလို့ထိခိုက်ခဲ့ရပြီးမူဆယ်မျိုးနဲ့နန့်တောင်တိုက်ပွဲမှာတော့ TNL ဘက်ကတယောက်ကြာဆုံးသလိုတယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းပြောပါရယ်။ကြောင်မဲမျိုးနဲ့မိုင်းငေါ်ရွာမှာဒီလ10ရက်နေ့ကတိုက်ပွဲ3နိုင်ခန့်ကြာဖြစ်ပွားခဲ့ပြီးနှစ်ဖက်စီရင်တင်းမာနေဆဲဖြစ်တဲ့အကြောင်းနဲ့မူဆယ်မြို့နယ်မှာတော့စက်တရနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ DNL ကသတင်းထုတ်ပြန်ထားပါတယ်။စေကောင်စီဘက်ကတော့ကချင်နဲ့ရှမ်းမြောက်ဒေသတိုက်ပွဲတွေသတင်းနဲ့ပတ်သက်ပြီးထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။